မြန်မာရွှေပြောင်းလုံသားတယောက်ကိုထိုင်းမြန်မာနယ်စပ်မှာထိုင်းစစ်သားနဲ့နေသားဆောင်တပ်ဖွဲ့ဝင်၃ယောက်ကအခုနှစ်ဆန်းတုန်းကဒီညှဉ်းပန်းရိုက်တက်ခဲ့မှုအပေါ်မှာထိုင်းအစိုးရအနေနဲ့အပြည့်အဝစုံစမ်းပေးပါလို့45 Rights လူ့အခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။မဲဆောက်ခရိုင်ထဲမှာဇန်နဝါရီလတုန်းကထိုင်းရရွာလုံကြုံရေးအဖွဲ့ဝင်တွေဝတ်တဲ့ယူနီဖောင်းဝတ်ထားလို့ဆိုပြီးတော့အသက်38နှစ်အရွယ်ကိုအောင်ကိုကိုကိုထိုင်းတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပါတယ်။တပ်ဖွဲ့ဝင်၃ယောက်ကဝရင်တုံးနဲ့ရိုက်နဲ့နှိပ်စက်မေးမြန်းခဲ့တဲ့ဒဏ်ရာတွေနဲ့သေဆုံးသွားခဲ့တာကိုမျက်မြင်တွေရဲ့အပြောတွေ၊ရင်ခွင်အမှတ်တမ်းတွေနဲ့အခင်းဖြစ်တဲ့နေရာကဓာတ်ပုံတွေကိုကိုးကားပြီးတော့45 Rights အဖွဲ့ကထုတ်ပြန်လိုက်တာပါ။ကိုအောင်ကိုကိုဆူဆူဝါဝါနှိမ့်ဆက်ခံရပြီးတေဆုံးခဲ့တဲ့အဖြစ်နဲ့ပတ်သက်လို့ဒီတိုင်းထားလိုက်လို့မရကြောင်းနဲ့တက်ဆိုင်တဲ့ထိုင်းတပ်ဖွဲ့ဝင်တွေကိုအချိန်မဆိုင်မဲ့ဥပဒေအရအရေးယူပေးဖို့အတွက်လဲ45 Rights ရဲ့အမှုဆောင်အရာရှိချုပ် Matthew Smith ကပြောကြားခဲ့ပါတယ်။ဒီဖြစ်ရပ်တွေကိုမျက်မြင်တွေ့ခဲ့တဲ့မြန်မာတယောက်ကိုလဲကိုအောင်ကိုကိုတေဆုံးစေမှုနဲ့ထားရနာပိုင်တွေကစက်တင်ဘာလတုန်းက15နှစ်ချခဲ့တယ်လို့ဒီအဖွဲ့ရဲ့အစီရင်ခံစာမှာပြောထားပါတယ်။ဒါပေမဲ့သူဟာကြံရပါမဟုတ်ဘူးလို့ဒီမဲဆောက်မြို့ရဲတပ်ဖွဲ့အကြီးအကဲက Riders သတင်းကိုပြောကြားခဲ့တဲ့အကြောင်းကိုလည်း Riders သတင်းမှာဖော်ပြပါရတယ်။ကုလသမဂ္ဂရဲ့လူ့ခွင့်ရေးကောင်စီမှရှင်းနှစ်ကစပြီးအဖွဲ့ဝင်ဖြစ်လာတော့မဲ့ထိုင်းနိုင်ငံအနေနဲ့လူ့ခွင့်ရေးတွေကိုကာကွယ်ဖို့ပို့ပြီးတော့တာဝန်ရှိတယ်လို့45 Rights ရဲ့အမှုဆောင်အရာရှိချုပ်ကပြောကြားခဲ့ပါရတယ်။